မလေးရှားနိုင်ငံတော်မှာမလေးရှားလူဝင်မှုကြီးကြပ်ရေးကတရားမဝင်နေကြတဲ့နိုင်ငံသားလူထုများတွေကိုလိုက်လံဖမ်းဆီးနေချိန်မှာပဲမနေ့ကပြည်နှံမှာနေအိမ်တွေထဲဝင်ဖမ်းတဲ့အတွက်မြန်မာနိုင်ငံသားအလို့သမားတဦးအဖမ်းခံရမှကြောက်လန့်ပြီးတော့တိုက်ပေါ်ကနေခုန်ချလိုက်တဲ့အတွက်အသက်ဆုံးမသွားပါဗျ။မလေးရှားရောက်တရားမဝင်မြန်မာလူထုများတွေအများအပြားဖမ်းဆီးခံရတဲ့အရေးနဲ့ပတ်သက်ပြီးမလေးရှားမြန်မာနိုင်ငံအစိုးရချင်းဆွေးနွေးဖို့အတွက်အလို့သမားဝန်ကြီးဌာနပြည်ထရေးဝန်ကြီးဌာနနဲ့နိုင်ငံခြားရေးဝန်ကြီးဌာနကတာဝန်ရှိသူတွေမလေးရှားနိုင်ငံကိုရောက်ရှိနေတဲ့အချိန်လည်းဖြစ်ပါတယ်မလေးရှားနိုင်ငံပြည်နယ်မြို့ကမြန်မာအလို့သမားတည်ဆုံသွားရတဲ့အကြောင်းမဆုမွန်ကဆက်သွယ်မိမြတ်တဲ့အခါမှာတော့အလို့သမားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးမလေးရှားနိုင်ငံပြည်နယ်မြို့ကမြန်မာအလို့သမားရေးကူညီဆောင်ရွက်ပေးနေသူပြည်နယ်နိုင်ငံရေးကူညီမှုအသင်းတည်ထောင်သူကိုပိုမြကအခုလိုစပြောပါတယ်
အခုကဖမ်းတယ်ဆိုတာလည်းစတယ်လည်းဒရင်နေတယ်ဆိုတော့ကြောက်မှန်းတယ်လည်းပါတယ်။ Operation ဆိုတော့တန်းကိုဆွဲထားတာပေါ့နော်။အခုတွဲလောင်းချထားတယ်တွတ်မလားဆိုတဲ့ပုံစံနဲ့လှုပ်လိုက်တာလို့။ဒါပေမဲ့တကယ်တဲ့အကြောင်းလည်း TVD ကလည်းပြရနေတယ်ဒရင်တွေကလည်းပါတယ်ဆိုတော့တို့တကယ်အမှန်တကယ်ကြောက်နံ့ပြီးခုန်ချတာလည်းဖြစ်နိုင်တယ်။ရခိုင်လူမျိုးပါခင်ဗျာ။
သူ့အတွက်နာရီကိုလည်းစီစဉ်ပေးလိုက်တယ်ဆိုတော့လေဒီနေ့သူ့နာရီဘယ်ချိန်လောက်မှလုပ်ဖြစ်ပါလဲနောက်ပြီးတော့သူ့အတွက်ဘာတွေစီစဉ်ပေးလိုက်လဲအဲ့ဒါလေးသိကျင်လို့ပါဟ
ိုစချိုမားပုံမှန်ဆိုရင်ကျွန်တော်တို့တမားကြီးဝဲစချိုမားကိုရေခဲတဲ့ရောက်တော့မှသူက UN ကတ်လည်းမရှိဘူး UN စာရွက်လည်းမပါဘူးအဲရခိုင်ကတ်ဆိုတော့အဲ့မှာလောင်းထုတ်မရတဲ့ခက်ခဲလေးဖြစ်သွားအဲ့ဒါနဲ့ပဲကျွန်တော်တို့နာရီအသင်းကိုလှမ်းပြီးတော့အကူအညီတောင်းကျွန်တော်တို့ဟုတ်တယ်ဒီကနေ့ကလည်းကျွန်တော်လည်းတင်နေတာရင်းနေတယ်ပါတော့တကယ်ကြောက်ခတဲ့နေဖြစ်တယ်ဟိုကဆေးလက်ဖြစ်တယ်အဲ့လောင်းနဲ့ပတ်သက်လို့ငါတို့တာဝန်ယူတယ်နောက်တစ်ကြိမ်ငါတို့လက်မှတ်လက်ထိုးပေးမယ်ဆိုပြီးတော့ပြောလိုက်တဲ့ခါကျမှလောင်းအောင်ထုတ်လို့ရတယ်ကြိုလိုက်ရတာလည်း6နာရီလောက်မှကြိုလိုက်ရ
ပြည်နှန်းမှာလည်းမြန်မာလူသမားအများစုရှိနေတဲ့နေရာမှာဆိုတော့လက်ရှိဘာအခက်ခဲတွေနဲ့ကြုံနေရပါလဲကိုအဲ့ဒီမှာလေ
ကျွန်တော်တို့ပြည်နှန်းမှာအများသောဖြင့် over ဆေးလက်များတယ်ဗျအဲ့လိုဟိုဒီကအိုလိုမျိုးကြောက်ခတဲ့ကက်ကင်နာတာတို့ဒီဟာချင်းဒုက္ခတွေကက်ကင်နာတော့ယူမကက်ကင်နာဆိုတော့ဖိနန်မှာအင်ပါတာနဲပါပဲဖိနန်မှာရှိတဲ့အများစုကလောလောဆယ်ဘာပြဿနာဖြစ်နေလဲဆိုတော့ဖမ်းနေစည်းတယ်ဆိုရင်ညဘက်ဆိုရင်အဲဒီလိုမိုးရွာနေတဲ့ကြားထဲတောင်ပေါ်မှာသွားအေရတာတို့ရှိတယ်တောထဲမှာသွားအေရတာရှိတယ်လုံခြုံတဲ့နေရာတွေမှာရှောင်ပြီးအိမ်နေရတာရှိအဓိကကတော့ over stay တော်တော်များများပြန်ငင်ရတယ်ပေါ့ဟိုလက်ရှိဒုက္ခရမ်းပြန်ငင်ရတယ်အပေါ်ကနေပြန်ဖို့ကြတော့လေမလေးရှားဆိုရခွင့်မပြုအောက်ကနေပြန်တော့လေအဖမ်းခံရတယ်သူတို့တွေရဲ့ဒီလိုအခက်အခဲတွေကိုကျွန်တော်တို့မှလည်းအများကြီးသက်သေတယ်ရှိလို့အဲ့ဒါလေးနဲ့ကျွန်တော်အလုံမဝင်ကြီးဌာနကိုတင်ပြရတယ်။နောက်တစ်ခုကလက်ရှိကျွန်တော်တို့အလိုအချင်ဆုံးကဘာလဲဆိုတော့မလေးရှားမှာလောလောဆယ်ကျွန်တော်တို့ over pay over stay ဆိုလဲ over stay 3ရောက် family 3ရောက်လုပ်ပေးရဆိုလဲကျွန်တော်လက်ခံအလိုအချင်ဆုံးကကျွန်တော်တို့ over stay တစ်ခုတည်းတည်းမဟုတ်ဘဲနဲ့တကယ်တရားဝင်အလုံးလုံးနေတဲ့လူတွေတို့လည်းလုံခြုံမှုမရှိဘူးဆိုတာကိုကျွန်တော်တို့ကဝန်ကြီးတွေနဲ့လည်းဆွေးနွေးတယ်ဝန်ကြီးဘက်ကလည်းတကယ်အားရလောက်အောင်ပြုပကလည်းတကယ်လှုပ်ဆောင်ပေးပါမယ်လို့ကျွန်တော်တို့ယုံပါတယ်
ဟုတ်ကဲ့သူတို့ဘက်ကရောအခုလက်ရှိအတင်ပြတဲ့ဒီလုံသမားရဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ဘာတွေများပြန်လုပ်ပေးမယ်ဆိုပြီးတော့ဂရီပေးပြောဆိုသွားတာရှိပါလဲရှင
်သူတို့ဘက်ကတော့ကျွန်တော်တို့ကတော့ဒီလုံသမားတွေပြန်ကျင်တဲ့လူကိုအရန်လိုမျိုးပုံမှန်မပေးရဘဲနဲ့ပြန်နိုင်အောင်လက်ရှိဒီကသမားကြီးကလူကန်းထားတဲ့အလူရှင်တွေမရှိတော့မှနိုင်ငံတော်အဆင့်ကူညီဖို့ထိအဲ့လိုမျိုးဝန်ကြီးကတော့ပြောပါတယ်သူတို့အတက်နိုင်ဆုံးဒီသမားလုံသမားအကြီးကလည်းငါတို့အမျိုးသားကြီးပဲဆိုတော့စိတ်နဲ့သူတို့အခမဲ့ပြန်လို့ရအောင်ဒီလိုသူတို့စီစဉ်ပေးမယ်လို့လည်းပြောတယ်နောက်တစ်ခုကဒီမှာလက်ရှိအဖမ်းခံထားတဲ့လူတွေကိုလည်းသူတို့တရားဝင်နေခြင်းတရားဝင်နေလို့ရအောင်အဓိကတော့ကျွန်တော်မလေးရှားအခုလက်ရှိလူ့သမားပြည်ထနာကိုထိုင်းမှာလိုမျိုးပဲအဆင်ပြေအောင်ဆိုပြီးဝန်ကြီးဌာန government to government ဝင်မိပေးမယ်လို့လည်းပြောပါလား
ဒီလူ့သမားရေးကူညီပေးနေတဲ့လူတွေအနေနဲ့ရောအခုလက်ရှိဖြစ်နေတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ဗာများတောင်းဆိုချင်တာရှိပါလဲမလေးရှားအစိုးရရောမြန်မာအစိုးရကိုရောပေါ့
ဟုတ်ကဲ့ကျွန်တော်တို့လက်ရှိရတော့ကျွန်တော်တို့အကျဉ်းချပေးချင်တာတော့ညကလည်းကျွန်တော်တို့အလုပ်သမားရေးညွှန်ကြားမှုကျွန်တော်တို့ပြောပါတယ်အဓိကတော့ကျွန်တော်တို့ပမာရီအပိုင်းမှာလည်းအားတိုက်ခဲ့တဲ့အများကြီးရှိခဲ့တယ်လေကျွန်တော်အမြင်အရပြောရလို့ရှိရင်တော့လက်ရှိမှာကျွန်တော်တို့မလေးရှားမှာရောက်နေတဲ့ပမာလုပ်သမားအများစုကဘာဖြစ်လို့လဲဆိုတော့ပြည်မှာပဲနိုင်ငံကူညီမှုအပြင်ဖုန်းနံပါတ်ကိုတဲတန်လိုက်ရှာကြဒီပမာအချင်းချင်းနဲ့အကုန်လုံးစုစုစည်းစည်းလည်းမဖြစ်ပါဘူးအများသောအပြင်အချင်းချင်းမတဲတာတွေများသလိုနောက်တစ်ခုကကျွန်တော်တို့ဒီအလုပ်သမားတွေအပိုင်းမှာလည်းတချို့ကငါအမောငါကရင်ငါရခိုင်ငါရှမ်းငါချင်းဆိုရဲအဲ့လိုမျိုးလေးတွေပေါ့တိုင်းရင်းသားနဲ့ပမာနဲ့မတည့်ဘူးလားဆိုတဲ့ပုံစံမျိုးလေးတွေလည်းကျွန်တော်များများတွေ့ရတယ်တကယ်တော့အရေးကြီးလို့ရှိရင်ကျွန်တော်တို့အမျိုးသားရေးပုံစံမျိုးနဲ့အားလုံးတက်ညီတက်ညီဖြစ်စေချင်တယ်နောက်ပြီးနိုင်ငံတော်အစိုးရအနေနဲ့လည်းဖြစ်နိုင်လို့ရှိရင်တော့အဲရှေ့ကနေတော့ပြန်မှာပြောပြီးတော့နောက်ပတ်နေပြီးတော့လုံသမားတွေပို့နေတာကြီးကိုတေချာစီစစ်ပြီးတော့လုပ်စီစီချင်မလေးရှားအစိုးရအနေနဲ့လည်းတကယ်တော့ပြန်ကျင်တယ်ဆိုလို့ရှိရင်အပေါ်လမ်းကဆိုလို့ရှိရင်လည်းအပေါ်လမ်းပြန်နိုင်အောင်စီစဉ်ပေးစေချင်ပါတယ်
မလေးရှားနိုင်ငံပြည်နှံမျိုးကမြန်မာအလုံသမားတဦးတည်ဆုံသွားရတဲ့အကြောင်းမလေးရှားနိုင်ငံပြည်နှံမျိုးကမြန်မာအလုံသမားရေးကူညီဆောင်ရွက်ပေးနေသူပြည်နှံနိုင်ငံရေးကူညီမှုအသင်းတည်ထောင်သူကိုပိုမြကိုမတ်ဆုမွန်ကဆက်သွယ်မေးမြန်းထားခဲ့တာဖြစ်ပါတယ်ခင်ဗျာ